အစိုးရတပ်ကရဟတ်ယင်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်မနေ့ကအေအေရခိုင်ဖွဲ့ကရွှေနရီအမြန်ရေရင်ပေါ်ကနေဖမ်းဆီးခေါ်ဆောင်သွားသူတချို့နဲ့အေအေအဖွဲ့ဝင်တချို့ပါထိခိုက်သေးဆုံးခဲ့တဲ့အကြောင်းအေအေဘက်ကဒီကနေ့သတင်းထုတ်ပြန်ပါတယ်။တမရော်ဘက်ကတော့အေအေအဖွဲ့ကိုသာပြစ်မှတ်ထားပြစ်ခတ်ခဲ့တာဖြစ်ပြီးဖမ်းဆီးခံထားရသူတချို့ပြန်လွတ်လာတယ်လို့ပြောပါတယ်။အေအေကဖမ်းဆီးခေါ်ဆောင်သွားတဲ့လူ90ကျော်မှာခွင့်နဲ့ခရီးသွားနေကြသူအရက်ဝင့်နဲ့စစ်ဖက်ကရောရက်တပ်ဖွဲ့ဝင်တွေပါပါတဲ့အကြောင်းကိုလည်းတမရော်ဘက်ကအတည်ပြုပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းအိမ်သတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မနေ့ကအမြန်ရေရင်ပေါ်မှာပါလာတဲ့အရက်ဝင့်နဲ့မြန်မာစစ်တပ်ရက်တပ်ဖွဲ့တွေပါဝင်အရက်သား90ကျော်ကိုအေအေဖွဲ့ကနေဖမ်းဆီးပြီးဆက်လီနဲ့ခေါ်ဆောင်လာမြန်မာစစ်တပ်ကရဟတ်ရင်နဲ့ပြစ်ခတ်မှုတွေကြောင့်ဖမ်းဆီးခံရသူတွေပါဝင်အေအေတပ်ဖွဲ့ဝင်တချို့တိတ်ဆိုးမှုရှိခဲ့တယ်လို့အေးပြန်ကြရေးတာဝန်ခံခိုင်တုခကပြောပါတယ
်ကျွန်တော်တို့ရွှေနေပြည်ကနေထင်းသိမ်းခေါ်ဆောင်လာခဲ့တဲ့ထင်းသိမ်းခံတွေဟိုစီမံလိုက်ပါလာတဲ့စစ်မေ3ကြီးပဲကျွန်တော်တို့လုံခြုံတဲ့နေရာကိုယူလာတဲ့ရှင်ကအဲ့ဒီမှာဗမာစစ်တပ်ကနေပြီးတော့ဒါဟာရင်3ကြီးနဲ့ဒါတောက်ဆောင်နေပြီးတော့ဘုံကျတက်ခဲ့တဲ့တကြံလို့အဲ့တော့အဲ့ဒီစစ်မေ3ကြီးမှာမရှိတဲ့ဘုံကဟိုလိုက်ကြလာရနော်ဟိုနောက်တစ်ကြီးကတော့နည်းနည်းပြည့်စည်သွားပြီးတော့ဆက်ပြေးလာနေကြတာလို့အဲ့ဒီမှာဒီမြန်မာစစ်တပ်ရဲ့ဘုံကျစစ်တပ်တွေနဲ့ပတ်သက်လို့အဲ့ဒီအဲ့ဒီမှာစီမပါတဲ့အထင်းထင်းခံဒီမှာစစ်သားတွေနဲ့ကျွန်တော်တို့ရတပ်ဖွဲ့ဝင်တို့ပါအဲ့ဒီမှာပေတဲ့အဖြစ်ပါသွားတယ်ဗျနော
်လူမြောက်သွားတဲ့လေဒီစီးပေါ်ပါသွားတဲ့သူတွေကုန်းပေါ်မှာတင်းရှောင်ထွက်ပြေးရမှာကြည်ွယ်မြက်ွယ်မရှိတဲ့နေရာမှာလဲထပ်မံတိုက်ခိုက်ခံရတယ်လို့ခိုင်တုခကဆက်ပြောပါတယ
်ဒီပြည်နယ်မှာပေါ့မှာကြည်ွယ်မြက်ွယ်မရှိတဲ့နေရာမှာဒီဟိုတောင်းနေတဲ့ဒီမြန်မာစစ်တပ်တပ်ဖွဲ့ဝင်တွေကိုဒီမြန်မာလေတပ်ကနေပြီးတော့ရဟယူနေတဲ့ဟိုလက်ပြီးတော့ဒီစစ်တမတ်တွေနဲ့ပစ်တဲ့တကြမလို့အဲ့ဒီမှာလည်းနောက်ထပ်ကြည်ကြည်တန်ရန်ရတာတွေရှိကြဗျဟိုအဲ့ဒီမှာဒီလိုကိုလုံခြုံရေးပေးတဲ့ကျွန်တော်တို့ရဲ့တပ်ခွေးဝင်တွေလည်းနောက်ထပ်နေပြီးတော့တန်ရန်ရတာတွေကြောက်ဆုံးတာတွေရှိတယ်
လေချောင်းကနေပြစ်ခတ်မှုကြောင့်အေအေဖွဲ့ဝင်တွေရောဖမ်းဆီးထိန်းသိမ်းခံရတဲ့သူတွေပါထိခိုက်ဒေဆုံးမှုအသေးစိတ်စရင်းကိုမသိရသေးဘူးလို့ခိုင်တုခကဆိုပါတယ်ဖမ်းဆီးထိန်းသိမ်းထားတဲ့သူတွေကိုစစ်ဆေးမေးမြန်းပြီးတာမန်ရက်သားတွေကိုပြန်လှုပ်ပေးမယ်လို့လည်းပြောပါတယ်ပြစ်ခိုင်လက်နက်ကန်အေအေဖက်ကထုတ်ပြန်တဲ့အပေါ်မှာအနောက်ပိုင်းတိုင်းစစ်တပ်နဲ့ကြုံတမတော်ပြောခွေရဘူမူကြီးဝင်းစိုးဦးကညင်းဆိုခဲ့တယ်လို့နေမြေရှင်းလင်းရေးလှုပ်ဆောင်မှုတွင်အထိန်သိမ်းခံတဲ့ချုပ်ပြန်လည်လွတ်မြောက်လာပြီလို့ဆိုပါတယ်
အဲ့တော့သူတို့ကထုတ်ပြန်တာပေါ့ဗျကျွန်တော်တို့ကတော့ EU ဝယ်လိုက်ကြတာအဲ့ဒါသူတို့ရဲ့ထုတ်ပြန်တဲ့ကွာဆက်လို့ဒီဆုံးချင်တယ်ကတော့ကျွန်တော်တို့အခုတော့နေရင်ရှိနေလိုက်လို့မရဟိုသူတချို့တလီတော့ပြန်ပြီးတော့ကျွန်တော်တို့ရတာတော့ရှိပါတော့ပြန်ရလာတာပေါ့သူလည်းဆက်ပြီးလာတာပေါ့သူလည်းကျွန်တော်တို့ဒီရက်နေအောင်ပြန်လာကြတာပေါ့ဒီတော့ကတော့ပြောနိုင်တယ်သာသာနာမတူသေးတဲ့အတွက်ကြောင့်အဲ့တချို့တော့ပြန်ရပြီဆိုရင်ပြန်လာတော့ဆက်ပြောင်းမှာကျွန်တော်လည်းနေရှိနေတယ်
မနေ့ကရတိတောင်မြို့နယ်မေယူမြေကျောင်းတွင်ရွှေနေတိအမြန်ရေရင်ပေါ်မှာဖမ်းဆီးခေါ်ဆောင်ထားတဲ့လူပေါင်း58ဦးကျော်မှာတမရော်သား14ဦးရဲတပ်ဖွဲ့ဝင်29ဦးအချင်းဦးစီးဌာနကဝန်ထမ်း2ဦးနဲ့အယတား73ဦးတို့ပါဝင်ကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ကိုကူကားပြီးတော့ဒီကနေ့ထုတ်ကျေးမုံသတင်းစာမှာသတင်းဖော်ပြထားပါတယ်အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွေရဘူမူကြီးဝင်းစော်ဦးကအေဘက်ကဖမ်းဆီးထားတဲ့ဖွဲ့တွေဟာစစ်စင်ရေးသွားတူမဟုတ်ဘူးလို့ဆိုပါတယ်
အစစ်စေးတာဝန်ထမ်းဆောင်မှုတွေဟလာလာတဲ့ဖွဲ့တွေမဟုတ်ဘူး။လူကြီးတဲ့ဖွဲ့ဝင်တွေကသူ့အကိုနေရဌာနအသေးကြီးကိုဆက်ပြန်သွားတဲ့ဖွဲ့တွေပါတယ်။အချို့လည်းရောလုံငန်းဒေသတွေသွားလုပ်ပြီးတော့မှပြန်လာတဲ့ဖွဲ့တွေပါတယ်။ရဲတပ်ဖွဲ့ဆိုလို့ရှိရင်တနင်္လာနေ့တနင်္လာပြောင်းချိန်ပြီးတော့မှတာဝန်ထမ်းဆောင်တဲ့တပ်ပြောင်းဟလာရဲတပ်ဖွဲ့ဝင်တွေတို့ပါတယ်။ပြီးရင်အချို့အဝန်နဲ့အရသားတွေလည်းပါတယ
်။ဒီကနေ့မှလည်းမြန်မာစစ်တပ်ကနေရေဘုတ်ကြောက်တန်းကျေးရွာနဲ့အနီးဝန်းကျင်တွေမှာရဟယင်နဲ့ပြစ်ခတ်မှုတွေပြုလုပ်နေစေလို့ဒေသခံတွေကပြောပါတယ်။ဒီနေ့ညနေပိုင်းပြစ်ခတ်မှုတွင်ရေဘုတ်ကြီးရွာသားနှုတ်ထိခိုက်တန်ရာရရှိသွားတယ်လို့ရေဘုတ်ရွာသားလူကပြောပါတယ
်မြန်မာစစ်တပ်ကစစ်လေနဲ့ဘုန်းကြီးတွေလေသူတို့အခုကယောက်ျားလေးနဲ့ယောက်ကရေဘုတ်ကချေးချောင်းနေတဲ့ကွာချေးချောင်းသားလေးနဲ့ယောက်ကပေါင်းဖောက်တော့ကွာအခုထိသွားတာနောက်တစ်ယောက်ကလက်မထောက်သွားတယ
်ရေတိတ်တာမြို့နယ်ရေဘုတ်ကြောက်တန်းသီးဆွဲရေမြက်ကြီးရွာဘက်မှာရဟတ်ရင်နဲ့ပြင်လက်နဲ့ကြီးတွေနဲ့ပြစ်ခတ်မှုတွေရှိနေတာကြောင့်လူမှုကူညီရေးအသင်းတွေကနေလာရောက်ကူညီနိုင်ခြင်းမရှိတဲ့အတွက်လူနာအတွက်စိုးရိမ်နေရတယ်လို့သူကဆိုပါတယ်ရခိုင်ပြည်နယ်တွင်ဖြစ်ပွားနေတဲ့စစ်ရေးသိမ်းမှတ်မှုအတွင်းမှာမြန်မာစစ်တပ်ကရောအေအေဖွဲ့ကပါအဖွဲ့နဲ့ဆက်ဆက်တဲ့သူဆိုပြီးမတင်ကြတဲ့လူတွေကိုဖမ်းဆီးရေးယူမှုတွေတစ်နေ့ဆက်တစ်နေ့ပုံများလာနေပါတယ်ခင်ဗျာ